သမရဦးသိန်းစိန်ရဲ့ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးစီစဉ်အတွက်မုံရွာကုံစီတိုင်အဖွဲ့ဝင်ကုံတဲ့ပွဲစားအယောက်900နီးပါးကိုကျက်နှစ်သိန်းစီထည့်ဝင်ကြရမယ်လို့စကိုင်းတိုင်းဒေသကြီးအစိုးရကညွှန်ကြားလိုက်ပါတယ်။ကုံတဲ့ပွဲစားတချို့ကထည့်ဝင်နိုင်ပေမဲ့အများစုကမထည့်နိုင်ကြဘူးလို့ပြောကြပါတယ်။ဒီလိုချမ်းသာသူတွေစီကအလှခံပြီးတော့ဆင်းရဲသားတွေကိုမျှပေးတဲ့ယာယီနီးနဲ့ဆင်းရဲမွဲတေမှုရှော့ချရေးဖြည့်ရှင်းလို့မရနိုင်ပေမဲ့ရေရှည်အတွက်အစိုးရအနေနဲ့မူဝါဒတွေပြောင်းလဲသင့်တယ်လို့မြမအရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒီအခြေအနေပြည့်စုံလို့တော့စုံစမ်းမေးမြန်းထားတဲ့ကိုကျော်ထင်းကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးအစိုးရရဲ့ဆင်းရဲမွဲတေမှုတက်ဖြတ်ရေးအစီအစဉ်တွေမုံရွာကုံစင်ပွဲစားတွေကကြက်သိန်း1000ထည့်ဝင်ရမှာဖြစ်ပါတယ်မုံရွာကုံစင်တိုင်းရဲ့စည်ရင်းအရကုံစင်ပွဲစား900နီးပါးရှိတယ်ဆိုပေမဲ့တကယ်တမ်းကုံစင်တိုင်းနဲ့ဆက်ဆက်အလုပ်လုပ်သူက300လောက်ရှိမယ်လို့ကုံစင်တိုင်းတာဝန်ရှိသူတွေကိုကိုးကားပြီး The Voice Weekly Online တင်ဒင်းကဆိုပါတယ်မုံရွာကုံစင်တိုင်းနဲ့နှိစက်တဲ့ကုံစင်အမျိုးသမီးတယောက်ကတတ်မှတ်ငွေရဖို့မသေးချာသေးဘူးလို့အခုလိုပြောပါတယ်
အားလုံးဖြစ်နိုင်ကြရလားဆိုတော့အားလုံးတော့ဖြစ်နိုင်လိမ့်မယ်မထင်ပါဘူးအဖွဲ့အစည်းမှာကတော့ဥယျာဉ်900လောက်ကတော့မှတ်ပုံတင်ထားတာရှိတာပေါ့ရှင်ဥယျာဉ်900လုံးကလည်းဒီပွဲစားအကြီးငယ်အရွယ်လက်အားလုံးကလည်းနှစ်သိန်းကိုဒန်းတူထည့်နိုင်တဲ့လူကလည်းရှိတယ်ဒန်းတူမထည့်နိုင်တဲ့လူလည်းရှိတယ်အဲ့တော့ခုချိန်ထိအောင်ကတော့စည်ရင်းကောက်သုံးပဲရှိသေးတယ်ပြည့်စုံမပြည့်စုံဆိုတာတော့မသေးကြသေးဘူးရှင
်ပြီးခဲ့တဲ့လက်ကုံပိုင်းအစည်းအဝေးမှာချင်းလန်ဒေသဖွံ့ဖြိုးရေးနဲ့စည်ရင်းမွေးတဲ့မှုပပျောက်ရေးတွေစကိုင်းတိုင်းဒေသကြီးအစိုးရနဲ့ပူးပေါင်းလုပ်ကင်ဖို့ကုံသေးတွေကြက်သိန်း1000ထည့်ဝင်ရမယ်လို့ကုံစီတိုင်းဥက္ကဋ္ဌကပြောခဲ့ပါတယ်။အစည်းအဝေးမှာ3သိန်းလို့သတ်မှတ်ခဲ့ပေမဲ့အဖွဲ့ဝင်ဥယျာဉ်ရနောက်ပိုင်းမှာချော့လိုက်တယ်လို့အဆိုပါကုံသေးအမျိုးသမီးကပြောပါတယ
်။သွားတော့3သိန်းကနေပြီးတော့သူတို့ညှိလိုက်တဲ့ခါကျတော့ကုံစီတိုင်းကသိန်း1000သူတို့ကမှတ်မှုရမယ်လို့ပြောပါတယ်ရှင့်။အဲ့ဒါကို3သိန်းကနေပြီးတော့2သိန်းဟိုတလောစီကဟိုပြီးခဲ့တဲ့တပတ်လောက်ကစီးဝေးပြီးတော့2သိန်းသတ်မှတ်တယ်လို့ပြောပါတယ်ရှင့်။
The Voice Weekly Online တင်မာတော့မုံရွာကုံသေးပွဲစားတွေဟာလာမယ့် August 15ရက်နေ့ကိုနောက်ဆုံးထားထည့်ဝင်ရမှာဖြစ်ပြီးပြက်ကွက်သူတွေကုံစီတိုင်းဝင်ခွင့်ပိတ်မယ်လို့ဖော်ပြထားပါတယ်မုံရွာကုံသေးပွဲစားအများစုရဲ့အခြေအနေကိုသူမကအခုလိုပြောပြပါသေးတယ
်ပွဲစားတွေဟာအများဆုံးအားဖြင့်တော့ဒီ900လုံးအလုံးဟာပွဲစားတွေကကုန်ချမ်းသာတဲ့လူတွေကြီးတယ်တော့မဟုတ်ဘူးရဲ့ဒီလိုလဲလွတ်လွတ်စားစားနေထပြီးတော့ပွဲစားလုပ်တာနေရာလေးငှားပြီးပွဲစားလုပ်ကြတာတော့အတက်လာပြီးတော့မှသူရစီလေးနဲ့သူပဲရစီလေးလာလောက်ကြတာဒီလိုဟာလေးတွေလည်းအများကြီးပါပဲအလုံးလုံးလိုကတော့ဒီနှစ်သိန်းကိုအကုန်လုံးလိုတတ်နိုင်ပါတယ်ဆိုတဲ့လူကတော့အကုန်လုံးရေအတွက်ကတော့မပြည့်စုံနိုင်လောက်ဘူးလို့တော့ချင်ပါတယ်ချင်းချွတ်တယ်လေးကလည်းမထည့်နိုင်တဲ့လူလေးလည်းရှိပါတယ
်ခုလိုငွေကောက်ခံဖို့ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကစပြီးကုန်သေးတွေကိုအတိပေးခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့စကိုင်းတိုင်းဒေသကြီးရဲ့ချင်းရင်းရဝန်ကြီးနိုထန်ကန့်ကိုမေးကြည့်တော့သူကအခုလိုပြောပါတယ
်ဩကျွန်တော်လည်းဒီချာမသိလို့နော်ဖြေလို့မရဘူးကျွန်တော်ဒီမကောင်းလို့အခုရန်ကုန်မှာအနေရှိနေတာဒီချာမသိတဲ့ဟာကျွန်တော်ပြောလို့လည်းမသိတော့ဘူးလေကျွန်တော်လည်းစုံစမ်းကြည့်မလဲနော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လက်မြောက်နေမြင့်ရဲ့နိုင်ငံခြားရေးကော်မတီဝင်ဦးညိုဦးမြင့်ကစင်းရင်မွေးတဲ့မူချော့ချဖို့ငွေကောက်ခံတဲ့အပေါ်အခုလိုဝေဖန်လိုက်ပါတယ
်အဲ့လိုကုန်သေးရေးစီကပတ်စံကောက်ပြီးတော့စင်းရင်မွေးတဲ့ကျွန်တော်တို့ပတ်စံမရှိတဲ့လူတွေပေးတယ်ဆိုတာဒါမုံဘိုးပေးတဲ့သဘောလို့ကျွန်တော်ထင်ပါတယ်တကယ်ရေးစီးပွားရေးရဲ့ပြဿနာကအလုတ်ကန်ရှာပါမှုနောက်တစ်ခါယူနီယုံနာမှုမရှိတဲ့တက်ပနာပေါ်မှာအခြေခံပြီးတော့လူတွေရဲ့ဆင်းရဲတဲ့ဘဝကိုရောက်တာဖြစ်ပါရဲ့အဲ့ဒီအတွက်ကြောင့်ကျွန်တော်တိုင်းပြည်မှာတကယ်တမ်းဒီဆင်းရဲမှုတွေကိုတားပြောက်ခြင်းနဲ့ဆိုရင်အပြည့်အစုံဆိုင်ရာဓမ္မမွေကျန်တဲ့ယူနီယုံနာမှုတွေကဒီတချက်တပြားနဲ့ဘာမှလုပ်လို့မရဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့အမယ်တက်ပနာကအစိုးရရဲ့ policy စီးပွားရေး policy ပြုပြင်ပြောင်းလဲပြီးတော့အလုပ်တွေကိုတန်တီးရမှာဖြစ်ပါတယ်ဒီလိုမုံမိုးပေးတယ်လို့ကြောက်ချရာတကြယူပြီးနောက်တစ်ယောက်ကိုဆယ်ရားပေးတဲ့ပုံစံမျိုးကစီးပွားရေးဒီဆဲမွေးတွေမျိုးပပျောက်တာမဟုတ်ဘဲနဲ့လူတွေကဒီလိုပဲအမှုဒါနအနေပြီးတော့ရတယ်ဆိုတဲ့အတွေးခွန်မျိုးမှားရင်းနဲ့အတွေးခွန်မျိုးဝင်သွားမှာတော့စိုးရိမ်စရာကောင်းတယ်လို့ပြောလို့ရပါတယ
်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့စစ်တမ်းအရမြန်မာနိုင်ငံရဲ့ဆင်းရဲမွေးတွေမှုအများဆုံးဒေသတွေဟာရှင်းပြည်နေတဲ့ရခိုင်ပြည်တို့ဖြစ်ပြီးနိုင်ငံလူဦးရေ26%ရခိုင်နှုန်းဟာဆင်းရဲမွေးတဲ့နေတယ်လို့ပတ်ချိပါတယ်ခင်ဗျ။